မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဧပြီလ5ရက်တောက်ကြနေ့ညနေပဲ VOE မြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညနေပိုင်းစီစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့ထုဆောင်ဆန်းစစ်ဆေးမှုနဲ့ဖွဲ့ကပြည်သူ့ရဲ့စီရင်ခံစားဖို့တုံးသက်ချက်တွေအားလုံးထုတ်ပြန်ပေးဖို့ရှင်းနေရုပ်ကိုအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။လက်နက်ကံပစ်ခွက်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ဖြစ်ခတ်မှုကြောင့်အရသားတွေထိခိုက်သေးချေရတဲ့ပုံကုလသမဂ္ဂကပြစ်တင်ရှုတ်ချပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းတွေသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံမှာမြေမြုံမှိုင်းအုံပြူရာတွေကိုရက်ဆိုင်ရေးဟာအစိုးရတက်မတော်နဲ့လက်နက်ကင်အဖွဲ့ကြားအပြန်အလှန်ယုံကြည်မှုအားနည်းနေတာကြောင့်ဖြစ်တယ်လို့
ကျွန်တော်တို့ရဲ့ဒီ NCA မှာတော့နှစ်ဖက်သဘောတူမှုအရာမိုင်းရှင်းလင်းတွေဆောင်ရမယ်ဆိုလို့ရှင်ကျွန်တော်တ
ို့ရန်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူရဲဆောင်ကြည်ကော်မတီ GMC အတွင်းမှုတက်ဒေါက်တာရွှေခါပြောသွားတာပါအပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps ကနေမြန်မာနိုင်ငံရဲ့ပညာရေးကဏ္ဍမှာလှူအပ်ပေးဖို့စီတနာဝန်ထမ်းတွေထပ်မံအားဖြည့်ထားတဲ့အကြောင်းမြန်မာနိုင်ငံအနှံ့ကအစိုးရမူလာတန်းတင်ဆရာမတွေကိုအင်္ဂလိပ်စာစွမ်းရည်မြင့်သင်တန်းပို့ချပေးနေတဲ့ Gift of Education ပညာရေးအစီအစဉ်ရဲ့အသင်တန်းဆင်မွေးအကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင်။
ရုရှား၏ထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာနှင့်ဖွဲ့ကပြုစုခဲ့တဲ့အစီရင်ခံစာပေါ်ကောက်နှုတ်သုံးသက်ချက်တွေအားလုံးကိုရှင်းနေချုပ်ဝီလျံဘာကထုတ်ပြန်ပေးဖို့အမေရိကန်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်။ထူးဆောင်ဆန်းရေးမှုရဲ့တွေ့ရှိချက်တွေဟာရှင်းနေချုပ်ရဲ့သုံးသက်ချက်တဲ့သမ္မတဒေါ်နယ်ထရန့်ကိုထိခိုက်စေနေတဲ့အချက်အလက်တွေပါဝင်နေတဲ့ကြောင့်သုံးသက်ချက်ပေါ်စုံစမ်းစစ်ဆေးသူတွေဘဝင်မချဖြစ်နေတဲ့ကြောင်းမီဒီယာတွေကဖော်ပြခဲ့ပြီးတဲ့နောက်အတိုက်ခံဒီမိုကရက်ကိုယ်စားဂျယ်ရီနက်လာကရှင်းနေချုပ်ထံစာပေးဖို့တောင်းခံလိုက်တာပါ။မီဒီယာရဲ့ဖော်ပြချက်တွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ကောက်နှုတ်သုံးသက်ချက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။သမ္မတကမထိခိုက်အောင်အတိတ်ပဲဖွင့်ဆိုထားတဲ့ကောက်နှုတ်ချက်တွေကိုထုတ်ပြန်ခဲ့တဲ့ရှင်းနေရုံအနေနဲ့အမေရိကန်ပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်အောင်အချက်လက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လိုအပ်တယ်လို့လည်းတိုက်တွန်းခဲ့တာပါ။ထူးဆန်းဆန်းစစ်ဆေးမှုရဲ့စာမျက်နှာ300ကျော်ပါစီရင်ခံစာကို၄မျက်နှာအချင်းယုံကောက်နှုတ်သုံးသက်ချက်မှာတော့2016သမ္မတရွေးကောက်ပွဲမှာအသာရအောင်ထရန်ဒါမမို့သူစီယုံရေးဖွဲ့ကရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမရှိတဲ့အကြောင်းဖော်ပြခဲ့တာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေမှာတည်သားတဲ့တိုးတက်မှုတွေရှိနေပေမဲ့သဘောတူညီချက်တစ်တော့မရသေးဘူးလို့အမေရိကန်သမ္မတနဲ့တရုတ်ဒုဝန်ကြီးချုပ်တို့အတည်ပြုပြောခဲ့ကြပါတယ်။သဘောတူညီချက်ရဖို့တော်တော်လေးတော့နှိမ့်ဆက်နေပြီလို့သမ္မတဒေါ်နယ်ထရန့်ကတရုတ်ဒုဝန်ကြီးချုပ်လီယူဟီနဲ့အင်ဗျူရောမှာကြာသာဘရင်းနဲ့ကတွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်တကယ်လို့ကုန်သွယ်ရေးသဘောတူညီချက်ရပြီဆိုရင်တရုတ်သမ္မတရှီဂျင်ပင်းနဲ့ထိပ်သီးဆွေးနွေးပွဲလုပ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ဆွေးနွေးပွဲတွေကနေကောက်မွန်နဲ့ရလတ်ရလာမယ်လို့မျှော်လင့်တဲ့အကြောင်းဒုဝန်ကြီးချုပ်ယူဟီကလည်းပြောကြားခဲ့ပါတယ်ညာနာပစ္စည်းမူပိုင်ခွင့်နဲ့တချို့ကုန်သွယ်ခွန်ကိစ္စတွေကိုဆက်ညှိနှိုင်းဖို့လိုသေးတယ်ဆိုတာကိုတော့သမ္မတထရမ့်ကအတည်ပြုပါတယ်တချိန်တည်းမှာပဲအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာအင်မတန်ခိုင်မာနေပြီးအခိုင်အမာဆုံးတောင်ဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောကြားပါတယ်ရှင်
အီသီယိုးပီးယားလေရောင်းလငယ်လေပြီးခဲ့တဲ့လတည်းပြစ်ချခဲ့ရမှာလေငုံဆက်ရမတော့အောင်ထိမ့်ပြီးတဲ့စနစ်မှာပါတဲ့အာယုံခံဆက်ပစ္စည်းချွေယုံမှုနဲ့ဆက်နွယ်နေတဲ့အကြောင်းဘုံဝင်ကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။လူပေါင်း159ယောက်သေဆုံးခဲ့တဲ့လေရင်ပြစ်ချမှုနဲ့ပတ်သက်လို့အီသီယိုးပီးယားစုံစမ်းစစ်ဆေးသူတွေကကနဦးထွေးရှိချက်တွေကိုထုတ်ပြန်ရမှာတော့လေရင်ဆက်တင်ထွက်ခွာပြီးမကြခင်မှာပဲလေရင်မှုတွေထိမ့်ချဖို့ကြိုးစားနေတဲ့ကြားကဆက်ရမတော့အောင်ထိမ့်ပြီးတဲ့စနစ်ကလေငုံအချင်းချင်းခေါင်းဆိုင်ထိုးကြတဲ့အထိဖြစ်ခဲ့ရတဲ့အကြောင်းဖော်ပြခဲ့တာပါ။ဘဝင်ကုမ္ပဏီရဲ့လမ်းညွှန်ချက်တွေအားလုံးကိုလေယာဉ်မှုတွေအချင်းချင်းလိုက်နာဆောက်ခဲ့ပေမဲ့737 Max 8အမျိုးအစားလေယာဉ်ကိုထိမ့်မရပဲဖြစ်ခဲ့ရတယ်လို့လည်းအီသီယိုးပီးယားတရုတ်ဖွဲ့ဆောင်ဝန်ကြီးကပြောဆိုခဲ့ပါတယ်။ကနဦးတွေ့ရှိချက်တွေအရလေယာဉ်ဆက်ရမတော့အောင်ထိမ့်ပြီးတဲ့စနစ်မှာပါတဲ့အာယုံခံဆက်ပစ္စည်းချွေယုံမှုဟာပြီးခဲ့တဲ့အောက်တိုဘာလနဲ့ဂျာဗာပင်လယ်နဲ့ဖြစ်ချပြီးလူပေါင်း189ယောက်သေဆုံးခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့737 Max 8အမျိုးအစားလေယာဉ်ရဲ့ဖြစ်ရနေလဲတထန်တဲ့နေပါတူညီနေပါတယ်။ဘဝင်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဒန်နစ်မိုလင်ဘတ်ကတော့တည်ဆုံသွားသူတွေအတွက်ဝန်ထဲစကားပြောချလိုက်ပြီးရက်ဆိုင်ထားတဲ့ Maxit မျိုးစားလေယာဉ်တွေမှာ software တစ်တည်းအစားထိုးတက်ဆင်ပြီးစီးသွားရင်ပြဿနာပြေလည်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်
။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်မဲ့ရက်ကိုဇွန်လ30ရက်နေ့အထိနောက်ဆုတ်ပေးဖို့ဝန်ကြီးချုပ်ထရီဇာမေးကတောင်းဆိုလိုက်ပါတယ်။နောက်ဆုံးနှုတ်ထွက်မဲ့ရက်ကို2019ဇွန်30ရက်သတ်မှတ်ပေးဖို့ဝန်ကြီးချုပ်မေးက ဥရောပကောင်စီဥက္ကဋ္ဌဒေါ်နော်ဒ်တက်စ်စီကိုဒီကနေ့ပဲစာရေးသားပေးဖို့တောင်းဆိုခဲ့တာပါလိုအပ်တဲ့ဥပဒေကြမ်းတွေကိုဒီကြားထဲမှာအတည်ပြုနိုင်မယ်ဆိုရင်လေဂျွန်30ထက်ဆော်ပြီးနှုတ်ထွက်မယ်လို့စာထဲမှာရေးထားပါတယ်တကယ်လို့မေလ23ရက်နေ့မတိုင်ခင်ပါလီမန်မှာနှုတ်ထွက်ရေးသဘောတူညီချက်မရခဲ့ရင် EU ပါလီမန်ရွေးကောက်ပွဲတွေမှာဗြိတိန်ဝင်ပြိုင်ဖို့အရေးပေါ်အစီအစဉ်တွေလုပ်မယ်လို့ဝန်ကြီးချုပ်မေယာစာထဲမှာရေးသားထားပါတယ်မေလ23ကနေ26ရက်နေ့အထိ EU ပါလီမန်ရွေးကောက်ပွဲတွေရှိတာမို့တကယ်လို့ဗြိတိန်နိုင်ငံကနှုတ်မထွက်သေးဘူးဆိုရင်ရွေးကောက်ပွဲမှာပါဝင်ဖို့အတွက် EU ဘက်ကလိုလားပါတယ်ဗြိတိန်နိုင်ငံနှုတ်ထွက်ဖို့အရင်သတ်မှတ်ထားတဲ့မလ29ရက်အစားဧပြီလ7ရက်နေ့ကိုနောက်ဆုတ်ပေးဖို့အတွက် EU ခေါင်းဆောင်တွေပြီးခဲ့တဲ့လကသဘောတူထားပြီးသားဖြစ်ပါတယ် EU နဲ့ဗြိတိန်အစိုးရကြားရရှိထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်တွေကိုဗြိတိန်ပါလီမန်ကထောက်ခံမှဧပြီလ7ရက်နေ့ကိုနောက်ဆုတ်မယ်ဆိုတဲ့ကန့်သတ်ချက်နဲ့သဘောတူထားတာပါဒါပေမဲ့ဒီသဘောတူညီချက်တွေပေါ်ပါလီမန်မှာခုချိန်ထိထောက်ခံမှုမရသေးပါဘူးနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုရနိုင်မဲ့အစီအစဉ်တွေကိုဗြိတိန်နိုင်ငံမှာပြင်ဆင်နိုင်ဖို့တစ်နှစ်အချိန်ယူသင့်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကတော့အကြံပြုထားပါတယ်ဗြိတိန်ဝန်ကြီးချုပ်တောင်းဆိုထားတဲ့အတိုင်းနှုတ်ထွက်ရဲ့နောက်ဆုတ်ပေးမလားဆိုတာကို EU ခေါင်းဆောင်တွေသဘောတူဆုံးဖြတ်ရမှာဖြစ်ပါတယ်
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် You American တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညနေပါတယ်လနက်ကံပိခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အရသားတွေထိခိုက်သေးချင်ရတဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ဘူးဇေယောင်မြို့နယ်တွင်ကပုံညိုလေးကျေးရွာမှာပေါ်ထုနေတဲ့ကောင်စစ်ရဲရဲ့နှစင်းရဲ့ပစ်ခတ်မှုကြောင့်အရသား9ယောက်ထဲမှနေသေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းနဲ့ပစ်ခတ်မှုဖြစ်ခဲ့တဲ့နေရာမကြတဲ့ရဲတွေကရိုဟင်ဂျာတွေအကြီးအကျယ်ပြောင်းရွှေ့ထွက်ခွာရတဲ့နေမျိုးဖြစ်တဲ့အကြောင်းနဲ့ဒီနေ့ပဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးရာဗီနာရှန်ဒါဆန်ရဲ့ယုံကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါကတော့ကလူခွင့်ရုံကရရှိထားတဲ့သတင်းတွေအရတိုက်ပွဲတွေကမလ25ရက်နေ့ကနေ30ရက်နေ့ထိဘူးစီတောင်နဲ့ရသေးတောင်ကားလမ်းတစ်လျှောက်ကရွာတွေမှာရှိတဲ့ရိုဟင်ဂျာ4000လောက်နေရဆွန့်ခွာကြောင်းလည်းဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်ကဒေသခံတွေအားလုံးဒုက္ခရောက်နေရတဲ့အတွက်တိုက်ခိုက်မှုတွေအများဆုံးရစိုက်မှုလည်းတိုက်တွန်းထားတာပါမြန်မာတပ်မတော်ရဲ့တိုက်ခိုက်မှုကြောင့်ဘူးစီတောင်မြို့နယ်စိုင်းတင်တောင်တန်းကဝါကုတ်လုပ်ငန်းဝင်ကရဲသားတချို့ထိခိုက်သေးဆုံးကြောင်းဒေသခံတချို့နဲ့လွတ်တော်ကိုယ်စားလှယ်တွေကလည်းပြောဆိုထားပါတယ်တမရကဝေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်မှာတော့မြန်မာတမရကအေလက်နကန်ဖွဲ့ကိုအကျန်းဖက်တောင်းချမ်းသူဖြစ်သုံးလုံးဖော်ပြထားပြီးအကျန်းဖက်သမားတွေနဲ့အတူရှိနေတဲ့ရွာသားတွေတက်ခိုက်မှုတွင်သေဆုံးတာဖြစ်ကြောင်းဖော်ပြခဲ့တာပါကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးရုံရဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့နှစ်တွေအတွင်းအရသားတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေနိုင်ငံတကာတိုင်းဝန်ကအချိန်မြင့်ကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ကနောက်ထပ်တက်ခိုက်မှုတွေကျူးလွန်နေတဲ့ကြောင်းဖော်ပြထားပါတယ်2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရင်းကြားဆွေးနွေးအဖွဲ့ကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေမှာလူခွင့်ရချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာပါမြန်မာစစ်တပ်နဲ့ဆွေးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရချုပ်ဖောက်မှုတွေကျူးလွန်တာမရှိကြောင်းညှင်းဆန်ထားသလိုကျူးလွန်သူတွေကိုအရေးယူတာတွေရှိတယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်
ရာသီဥတုပြောင်းလဲမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကလေးငယ်19တန်းဒါမှမဟုတ်18နှစ်အောက်ကလေးငယ်3ပုံတပုံရဲ့အနာဂတ်ကိုချိန်ချောက်နေတယ်လို့ကုလသမဂ္ဂကလေးငယ်များစောင့်ရှောက်ရေးအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်။မုန်တိုင်းထံခံတပ်ရတတ်တဲ့ဘင်္ဂလားပင်လယ်အော်ကမ်းရိုးတန်းဒေသတစ်ချောင်းနဲ့နိုင်ငံမြောက်ပိုင်းကရေကြီးတဲ့ဒဏ်မိုးခေါင်ရေရှားတဲ့ဒဏ်တွေကိုခံရလေရှိတဲ့ဒေသတွေမှာနေထိုင်နေကြတဲ့ကလေးငယ်တန်းတဲ့ချီရဲ့အနာဂတ်ဟာစိုးရိမ်စရာဖြစ်တယ်လို့ UNICEF ရဲ့အစိုးရခန်းစာမှာမိမြောင်ထိုးပြထားပါတယ်။တဘာဝဘေးဒဏ်တွေအများဆုံးခံရနိုင်တဲ့ကလေးငယ်တန်း20နီးပါးထဲမှာရိုဟင်ဂျာဒုက္ခသည်ကလေးငယ်9သိန်းနီးပါးလည်းပါဝင်ပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်ကကလေးငယ်တွေရဲ့ဘဝတွေအပေါ်ဓာတ်ရိုက်တက်ရောက်မှုရှိနိုင်ပြီးအထူးသဖြင့်ဆင်းရဲတဲ့ကလေးတွေမှာဆိုးကျိုးတက်ရောက်မှုအန္တရာယ်အများဆုံးဖြစ်တယ်လို့အစိုးရခန်းစာရေးသားသူ Simon Ingram ကပြောပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်ကနေကလေးငယ်တွေအကာအကွယ်ရစေဖို့အစိုးရရဲ့အစားပြုဆောင်ရွက်မှုတွေကိုနိုင်ငံတကာအတိုင်းအဝန်းကကူညီပံ့ပိုးကြဖို့အတွက် UNICEF အစိုးရခန်းစာထဲမှာတောင်းဆိုထားသလိုတုံ့ပြန်ဆောင်ရွက်မှုတိုင်းမှာကလေးတွေကိုအဓိကဦးစားပေးရမယ်လို့ပြောကြားထားပါတယ်
။တောင်အမေရိကနဲ့ကာရီဘီယံဒေသတွေမှာဗင်နီဇွဲလားနိုင်ငံကခမန်းကြီးကလေးပေါင်းတန်းတသိန်းလောက်ဟာကာကွယ်ဆက်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုတွေလိုအပ်လိမ့်မယ်လို့ ကုလသမဂ္ဂကလေးမြရန်ပုံငွေဖွဲ့ UNICEF ကပြောလိုက်ပါတယ်။ခမန်းကြီးလူစင်းမှာတော့ဗနီဇူလာနိုင်ငံကဆုံးခွာထွက်ပြေးသူတွေနေရပြန်လာသူတွေတခြားနိုင်ငံတွေမှာခိုလုံနေသူတွေပါဝင်တယ်လို့လည်းပြောပါတယ်။တခြားနိုင်ငံတွေမှာရောက်နေပြီးမဖြစ်မနေလိုအပ်တဲ့ကာဝယ်မှုတွေ၊ကျန်းမာရေးဆောင်ရှောက်မှုတွေနဲ့ပညာရေးလိုအပ်ချက်တွေရှိနေကြတဲ့ကလေး9သိန်းလောက်ပြင်အခုနောက်ထပ်တိုးလာတဲ့အရေးတွေဖြစ်ကြောင်းလည်းဒီနေ့ထုတ်ပြန်တဲ့ UNICEF ကြေညာချက်ကဖော်ပြထားတာပါ။နိုင်ငံရေးစီးပွားရေးပြဿနာတွေကြောင့်ဗနီဇူလာနိုင်ငံသားတွေနိုင်ငံကိုဆုံးခွာထွက်ပြေးနေကြတဲ့အတွက်ဒီနေ့ထက်မှပဲလူပေါင်း၄သန်း9သိန်းလောက်ဟာအကူအညီလိုအပ်နိုင်တယ်လို့လည်း UNICEF ကပြောဆိုထားပါတယ်။
ကမ္ဘာပေါ်မှာအမျိုးသမီးတွေဟာအမျိုးသားတွေအတွက်အသက်၄.၄နှစ်ပိုရှည်ကြတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောကြားလိုက်ပါတယ် WHO ရဲ့2019ခုနှစ်အတွက်ကိန်းဂဏန်းတွေခြုံငုံသုံးသပ်ချက်အရအမျိုးသမီးတွေဟာအမျိုးသားတွေထက်ကျန်းမာရေးကိုပိုဂရုစိုက်ပြီးလိုအပ်တဲ့ကုသမှုကိုခံယူကြတဲ့အတွက်အသက်ပိုရှည်ကြတယ်လို့ပြောပါတယ်အမျိုးသမီးတွေကအသက်ပိုရှည်တယ်ဆိုပေမဲ့လည်းအမျိုးသမီးတွေရဲ့တက်တန်းကတော့တိတိတသားကျဆင်းသွားပါတယ်အဓိကကကိုဝင်ဆောင်ချိန်တည်ဆုံမှုနဲ့မိရင်းမှာတည်ဆုံမှုတို့ကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်တည်ဆုံစေတဲ့အဓိကအကြောင်းရင်းပေါင်း40မှာအမျိုးသားတွေကအမျိုးသမီးတွေထက်တည်ဆုံရတဲ့အကြောင်းရင်းပိုများပြီးတော့အကြောင်း33မျိုးနဲ့တည်ဆုံနိုင်ခြင်းပိုများတယ်လို့သုံးသပ်ပါတယ်ဥပမာဆက်လိတ်တောက်အရက်တောက်လို့တည်ဆုံနိုင်ခြင်းအမျိုးသားတွေမှာပိုများပါတယ်ကိုကူကိုတတ်တည်တဲ့နှုံးမှာလည်းအမျိုးသားကအမျိုးသမီးထက်85ရာခိုင်နှုံးပိုများပါတယ်ရှင်
တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်း radio ဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမြေမြုံမှိုင်းအုံပြူတာတွေကိုရက်ဆိုင်ရေးဟာအစိုးရတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်ယုံကြည်မှုအားနည်းနေတာကြောင့်အကောင့်ထေဖို့ဆောင်ရွက်နိုင်ခြင်းမရှိကြောင်းပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲဆိုင်ရာပူရဲဆောင်ကြီးကော်မတီ GMC အတွင်းမှုတစ်ကပြောပါရယ်ဒီနှစ်ပိုင်းတွင်အတွင်းမြန်မာနိုင်ငံမှာမြေမြုံမှိုင်းကြောင့်ထိခိုက်သေဆုံးရသူ900နီးပါးရှိပြီးစစ်ပွဲဖြစ်ပွားရာဒေသကပြည်သူတွေကတော့ဒီလိုအဖြစ်မျိုးတွေထပ်မံမဖြစ်ပေါ်ဖို့တောင်းဆိုကြပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဟာမြေမြုံမှိုင်းအုံပြုမှုပိတ်ပင်တားဆီးရဲ့သဘောတူစာချုပ်ကိုလက်မှတ်မရေးထိုးသေးသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းမြေမြုံမှိုင်းတွေကိုအုံပြုနေစေဖြစ်ပါတယ်။ဒီလ၄ရက်နေ့ကနေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန်ဒီရဲ့အသိပညာပေးရေးနဲ့မိုင်းလုံငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာမြန်မာနိုင်ငံကပြည်နယ်၉ခုမြို့နယ်52မြို့နယ်ဟာမိုင်းနဲ့မပေါက်ကွဲသေးတဲ့စစ်ကြံလက်နက်ပစ္စည်းတွေရဲ့အန်ဒီရဲ့ရင်ဆိုင်နေရာကြောင့်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောဆိုထားပါတယ်လောလောဆယ်မြေမြုံမိုင်းအုံပြူတာတွေရက်ဆိုင်နိုင်တဲ့အခြေအနေမရှိသေးကြောင်းကိုပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရက်ဆေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အတွင်းမှုတစ်ဒေါက်တာရွှေခါကပြောပါတယ်
ကျွန်တော်တို့ရဲ့ဒီ NCA မှာတော့နှစ်ဖက်သဘောတူမှုအရာမိုင်းရှင်းလင်းကြီးတွေဆောင်ရွက်မယ် solution ကျွန်တော်တို့ကဟို coordination လုပ်ပေးရမှာပေါ့အခုခက်ကြီးကတော့ကျွန်တော်တို့ဟိုအဲ့ဒါမျိုးမိုင်းရှင်းမယ်ဆိုတဲ့နှစ်ဖက်တဘောတူထားရတော့အခုတည်းတော့မရှိသေးဘူးပေါ့နော်အဓိကပြန်တော့အခုထက်ဒီကဒီကျွန်တော်တို့မိုင်းတွေကလုံချုံကြီးအရာတုံးထားတဲ့မိုင်းတွေဆိုတော့အခုထက်ဒီကတော့ယုံကြည်မှုကနေတယ်လို့ပဲပြောပါမှာနော်အဲ့ဒါတွေကြောင့်အဲ့ဒါကျွန်တော်တို့မလုပ်နိုင်သေးဘူး
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ရင်းနဲ့တက်မတော်အကြမ်းမှာတော့မိုင်းရှင်းလေးရေးနဲ့ပတ်သက်ပြီးသဘောတူညီထားတဲ့အချက်ကိုအခုလိုဆက်လက်ပြောပါတယ
်။ဟိုကျွန်တော်တို့အမှုတစ်ခုတော့ဒီချထားတာပေါ့တကယ်လို့လက်ဖက်သဘောတူတဲ့လက်ဖက်သဘောတူထားတဲ့မိုင်းရှင်းလေးလုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်တော့မိုင်းရှင်းလေးရေးပတ်သက်တဲ့အသိပညာပေါ့ workshop တွေဒီအသိပညာပေါ့အဲ့ဒါကိုတော့ကျွန်တော်တို့ဘယ်သူဖြစ်လာပဲလို့ရတယ်နိုင်ငံခြားကအပြုလုပ်တာပေါ့နော်ဒါပဲတကယ်လက်တွေ့အကောင့်ထဲရှင်းလင်းမယ်ဆိုလို့ရှိရင်တော့ကိုကူတိုင်းပဲပုံရှင်းကြမယ်ဆိုပြီးတော့အဲ့လိုမျိုးလေးတော့သဘောတူထားတာရှိပါတယ်ပေါ့နော်
ဒေတာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့နေရာတွေလမ်းတွေမှာမိုင်းရှင်းလင်းရေးဆောင်ရွက်ဖို့ကိုလည်းဆွေးနွေးထားကြောင်းဒေါက်တာရွှေခါကပြောပါတယ်ပြီးခဲ့တဲ့အပတ်တောက်ကြနေကတော့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မန္လီကျေးရွာအနီးမှာမိုင်းနှင်းမိတာကြောင့်လူ၃ယောက်သေဆုံးခဲ့ကြောင်းမန္လီရွာသားတဦးကအခုလိုပြောပါတယ
်။ရွာသားတွေကတောင်ရသွားနေဖြစ်တာပါခင်ဗျာ။မနေ့အစိုးရသွားတာမနေ့စာကအဲ့မှာတောင်ရမှာစားကြတယ်လေ။အဲအဲ့ဒီစားတဲ့ချိန်မှာအဲ့ဆိုင်ကနေပါလေကသူကမစားမနဲ့ချက်နေတဲ့ချိန်မှာနင်းမိတာခင်ဗျာ။ คนยอดที่ด่าต้องยอดตีหรือยอดเชนี่อ่ะไอ้เสียงเป็นเรื่องเล็กๆจริงเสียงสูงจริงเนี่ยเสียงไม่แข็งเลยสุดท้ายเนี่ยก็เลยจะเลี้ยงที่ทำบ่จังดูเลยเสียงก็ไปเลยช่วยจังตาก็เลยสังเกตเนี่ยเสียงไปเลยต้องใช้ลูกเสียงไปบ่
ဒီဘောမျိုးနဲ့မန္တလေးရွာအနီးမှာ RCSS ချမ်းတပ်ဖွဲ့နဲ့ SSPB TNLA ရှမ်းပလောင်ပူပေါင်းတပ်ဖွဲ့တွေကြတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးအစိုးရတပ်မတော်နဲ့ RCSS က TNLA ရဲ့လက်ချက်လို့သတင်းထုတ်ပြန်ပေမဲ့ TNLA ကတော့ငြင်းဆိုထားပါတယ်ဒေသခံပြည်သူတွေကတော့ရွာတွေလူသွားလမ်းတွေမှာမိုင်းထောင်တာမျိုးမလုပ်ဖို့အတွက်မြစ်တရားခံကြပါတယ်
တော်အနေနဲ့တော့အနာပိုင်းအကုန်လုံးမြေသားရခံတာပေါ့ပွာလာရလဲစောင်းရည်ဟိုမထောင်မှုပေါ့ရအဲဟိုမလက်ကြံမိုင်းနေချင်းလဲဟိုရှင်းပေးဖို့နောက်ဆက်မထောင်ဖို့ဒီလိုဆက်မဖြစ်အောင်ရတာတွေကိုမချမလန့်အောင်နည်းနည်းဟိုတော့ပူညီပေးပါလို့အဲအနေနဲ့တောင်းဆိုရှင်အောင်ပေါ့
နေပြည်တော်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာမိုင်းအန်ဒီရဲ့အသိပညာပေးရေးနဲ့မိုင်းလုပ်ငန်းဆိုင်ရာအကူအညီပေးရေးနေ့အခမ်းအနားမှာ2019ခုနှစ်ကနေဒီနေ့အထိမိုင်းကြောင်ထိခိုက်သူ449ဦးရှိကြောင်းနဲ့ထောက်ပံ့ငွေ968သိန်းပေးအပ်ခဲ့ကြောင်းလူကယ်ပြန်ဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကပြောကြားပါတယ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတော့မိုင်းနဲ့အခြားပောက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်2018ခုနှစ်မှာထိခိုက်သေးဆုံးမှု186ခုဖြစ်ပွားခဲ့ပြီး2018ခုနှစ်မှာတော့286ခုအထိများပြားလာခဲ့ကြောင်း2018ခုနှစ်အတွင်းမှာကလေး16ယောက်သေဆုံးပြီး40ထိခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာမြေမြုံမိုင်းအသစ်တွေကိုထပ်မထောင်ဖို့နဲ့ကလေးငယ်တွေနဲ့သူတို့မိသားစုတွေကိုအကာအကွယ်ပေးဖို့အတွက်ပြိပခမှာပါဝင်တဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတောင်းဆိုထားပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုံမိုင်းကြောင့်တိုက်ခိုက်သေဆုံးမှုအများဆုံးနိုင်ငံ၅နိုင်ငံစီးရင်းထဲမှာပါဝင်ပါတယ်။
ကိုမိုးစောပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံပညာရေးအတွက်အမေရိကန်စည်ရနာဝန်ထမ်းတွေအားဖြည့်ထားတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။American ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps ကနေမြန်မာနိုင်ငံပညာရေးကဏ္ဍမှာလှုပ်အားပေးဖို့အတွက်နောက်ထပ်စည်ရနာဝန်ထမ်း32ဦးဒီကနေ့ကတိသစ္စာပြုလိုက်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့ Peace Corps စည်ရနာဝန်ထမ်းဦးရေဟာအခုဆိုရင်နှစ်ဆနီးပါးတိုးလာပါပြီ။ဒီစည်ရနာဝန်ထမ်းတွေကနေတဆင့် American တွေရဲ့လူနေမှုဘဝတွေကိုဒေသခံတွေသိရှိလာရမှာဖြစ်တယ်လို့စည်ရနာဝန်ထမ်းတွေအနေနဲ့လည်းမြန်မာပြည်သူအကြောင်းမြန်မာပြည်သူတွေအကြောင်းကိုပို့ပြီးတော့နားလည်သိရှိလာစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ American တမန်ကြီးကပြောပါတယ်ဒီအကြောင်းပြေဆုံးကိုကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ Peace Corps ကစေတနာဝန်ထမ်း32ယောက်ဟာအခြေခံပညာကျောင်းတွေကဆရာဆရာမတွေနဲ့လက်တွဲပြီးပညာရေးကဏ္ဍမှာအပြည့်ကူညီသွားမှာဖြစ်တယ်လို့နှစ်နိုင်ငံချင်းချင်းရင်းနှီးမှုတည်ဆောက်ရမှာပါဝင်ကူညီဆောင်ရွက်သွားဖို့ဒီကနေ့ဂရိသစ္စာပြုခဲ့ကြတာပါမြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့စေတနာဝန်ထမ်းတွေလာရောက်ကြတာဟာဒါနဲ့ဆိုလေ့ကျင့်ရှိပြီဖြစ်တယ်လို့အခုဆိုရင်မြန်မာနိုင်ငံမှာတာဝန်ထမ်းဆောင်နေတဲ့ Peace Corps စေတနာဝန်ထမ်းဦးရေနှစ်ဆတိုးလာခဲ့ပါတယ်။သူတို့တွေဟာမြန်မာဘာသာစကားရည်ကြည်မှုနဲ့ဘေးကင်းလုံခြုံရေးဆိုင်ရာတင်ဒန်းတွေကိုသတင်းပတ်ဆေးပတ်ကြားလေ့လာတင်ထားကြပါတယ်။ Peace Corps ရဲ့စေတနာဝန်ထမ်းတွေကနေတဆင့်အမေရိကန်တွေရဲ့လူနေမှုဘဝတွေကိုပုံမိုသိရှိလာပြီးနှစ်နိုင်ငံပြည်သူတွေကြားချစ်ကြည်ရင်းနှီးမှုပုံမတီဆောက်နိုင်မှာဖြစ်တယ်လို့အမေရိကန်တမတ်ကြီးစကော့မာစီရဲကပြောပါတယ
် First the Peace Corps program is
ပထမဆုံးတစ်ချက်ကကမ္ဘာတစ်လောမှာကျွန်တော်တို့လုပ်နေတဲ့ season တွေအများကြီးထဲမှာ Peace Corps season ဟာအကောင်းဆုံးတစ်ခုလို့ပြောလို့ရပါတယ်စစ်နောက်ဝန်ထမ်းတွေအတွက်လည်းသူတို့ဘဝအတွက်မမေ့နိုင်တဲ့တွေ့ကြုံကောင်းတွေရကြမှာပါဒီကဆရာဆရာမတွေအနေနဲ့လည်းအမေရိကန်တွေအကြောင်းပို့ပြီးတော့သိလာစေမှာပါဒီစစ်နောက်ဝန်ထမ်းတွေကိုကြည့်ရင်ဟောလိဝုဒ်ရုပ်ရှင်တွေကအမေရိကန်စစ်စစ်တွေရဲ့ပုံပေါက်နေပြီမဲ့သူတို့နဲ့လက်တွဲလုပ်တဲ့အခါရုပ်ရှင်တဲခါထပ်ပူတဲ့အမေရိကန်တွေရဲ့လူနေမှုဘဝကိုသိနာလည်နိုင်မှာပါ။အ
ဓိကရွေးချယ်စီလုံးမဲ့စီနာဝန်ထမ်းတွေကတော့မကွေးတိုင်း၊ပဲခူးတိုင်း၊မွန်ပြည်နယ်တို့ကအခြေခံပညာအလေတန်းနဲ့အထက်တန်းကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးမှာဖြစ်ပါတယ်။ဒီလိုသင်ကြားပေးမှာနဲ့ပတ်သက်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုက
သင်ကြားရေးတွေမကောက်ဒီမှာကြည့်ရတာတော့တို့မြန်မာသရှင်နေဆိုတဲ့မြန်မာနိုင်ငံတော်အလံမြန်မာနိုင်ငံတော်အသင်းနိုင်ငံတော်ဟွာဟိုသရှင်ဆိုတာကိုတခါမှမတွေ့ဘူးနိုင်ငံခြားသားတွေဆိုတာသူတို့နိုင်ငံရဲ့တော့သင်းတာမကောက်မြန်မာနိုင်ငံတို့သင်းမှာအမှန်မှန်ကန်ကန်အမှားယွင်းမရှိဆိုသွားတယ်ဆိုတော့နှစ်နိုင်ငံချစ်ကြည်ရင်းနှီးရေးအင်္ဂလိပ်စာသင်ကြားရေးတင်ပြတာမကောက်မြန်မာနိုင်ငံနဲ့အမေရိကန်ကြားမှာနှစ်နိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်းနှီးရေးမှာသူတို့ပြောခဲ့တဲ့အတိုင်းပဲတကယ်ကိုအောင်မြင်အကျိုးရှိတဲ့ပေါင်းကူးတရားဖြစ်လိမ့်မယ်လို့ကျွန်တော်တိကျယုံကြည်ပါတယ်
Peace Corps ရဲ့စေတနာဝင်တဲ့အမေရိကန်လူငယ်တွေကတောင်တွင်းကြီး၊မကွေ၊အုတ်တွင်း၊တောင်ဦး၊ဒိုင်ဦး၊မော်လမြိုင်၊တံပူစီရဲ့စတဲ့ဒေသတွေနဲ့ကြီးရွာစာသင်ကျောင်းတွေမှာနှစ်နှစ်ကြာတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။အင်္ဂလိပ်စာသင်ကြားပေးမဲ့စေတနာဝင်တွေကတော့သူတို့ရဲ့ခံစားချက်ကိုအခုလိုပြောပါတယ်
Hi, my name is Molly. I'm from Washington DC.
ဆမက Molly ပါ။ Washington DC ကပါ။တိုင်းဝန်မျိုးပြင်ကအကြောင်းတစ်ခုမှာအင်္ဂလိပ်စာသင်ကြားဖို့တာဝန်ကျပါတယ်။မြန်မာပြည်ကိုအင်္ဂလိပ်စာသင်ဖို့ရောက်နေရတာကိုအယံမဲစိတ်လို့ရှားမိပါတယ
်။မင်္ဂလာပါ။ကျွန်တော်က Kevin ပါ။ကျွန်တော်မြန်မာနာမည်တိရပါ။ကျွန်တော်ကစေတနာဝန်သားပါ။And I will be teaching English in
ကျွန်တော်မော်လမြိုင်မှာတာဝန်ကျပါတယ်။ကျွန်တော်တောင်ကိုရီးယားမှာအင်္ဂလိပ်စာသင်ပေးခဲ့ဘူးပါတယ်။အဲ့ဒီကတည်းကမြန်မာနိုင်ငံကိုရောက်ခူးတာပါ။ဒီနိုင်ငံကိုချစ်မိသွားပြီးဒီမှာအင်္ဂလိပ်စာသင်ကြားပေးဖို့စိတ်ကူးရင်ခဲ့တာပါ။အခုတော့ကျွန်တော်ဒီကိုရောက်လာပြီလေ
။ American ငင်းငင်းရေးစီတမန်အဖွဲ့ Peace Corps အစီအစဉ်ဟာ American သမ္မတ John F. Kennedy လက်ထက်1962ခုနှစ်မန်လတ်တရနေ့မှာလက်မှတ်ထိုးပြီးထူထောင်ခဲ့တာဖြစ်ပါတယ်။စာတင်ဖွဲ့စည်းခဲ့တဲ့အချိန်ကစပြီးအခုအချိန်ထိအမေရိကန်နိုင်ငံသား23,000ကျော်ဟာနိုင်ငံပေါင်း142နိုင်ငံမှာစေတနာဝန်ထမ်းဖြစ်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြပို့ထားတာပါအခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှမ်းမှာတော့မြန်မာနိုင်ငံအနှံ့ကအစိုးရမူလာတန်းတင်ဆရာဆရာမတွေကိုအင်္ဂလိပ်စာစွမ်းရည်မြင့်တင်တန်းပို့ချပေးနေတဲ့ Gift of Education ပညာရေးအစီအစဉ်ရဲ့တင်တန်းဆင်ခွင့်အခမ်းအနားကိုဒီကနေ့တင်ကန်းညွန့်မြို့နယ်ကမိုးတောက်ပန်းပညာရေးစင်တာမှာကျင်းပခဲ့ပါတယ်။ဒီတင်တန်းကရတဲ့ပညာတွေနဲ့ကိုရရွာဒေသကစာသင်ကျောင်းတွေမှာကလေးငယ်တွေကိုအကောင်းဆုံးပြန်လည်သင်ကြားပေးနိုင်မှုမျှော်လင့်တဲ့အကြောင်းတင်တန်းတက်ရောက်လာသူဆရာဆရာမတွေကပြောပါတယ်။မခင်ပြူတွေကအပြည့်အစုံတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံဒေသပေါင်းစုံကအခြေခံပညာမူလတန်းသင်ဆရာဆရာမတွေကိုအင်္ဂလိပ်စာစွမ်းရည်မြင့်သင်တန်းပို့ချပေးနေတဲ့ Gift of Education ပညာရေးအစီအစဉ်ဟာနှစ်စဉ်မူလတန်းဆရာဆရာမ60လောက်ကိုသင်တန်းတွေပို့ချပေးနေတာပါ။သတင်း၅ဘက်ကြာပို့ချတဲ့ဒီသင်တန်းကိုတက်ရောက်လာသူသင်တန်းသူသင်တန်းသားဒီနှစ်မှလည်း60နီးပါးလောက်ရှိပါတယ်။ဆရာဆရာမတွေရဲ့အင်္ဂလိပ်စာသင်ကြားမှုအပိုင်းတိုးတက်လာအောင်လေ့ကျင့်သင်ကြားပေးတာအပြင်သင်ထောက်ကူပစ္စည်းတချို့ကိုပါပံ့ပိုးပေးတဲ့အကြောင်း Gift of Education အစီအစဉ်ကိုဦးဆောင်စတင်ခဲ့သူဒေါ်ဆန္နာခင်ကပြောပါရယ
်အဓိကကတော့သူတို့သွားတဲ့အခါကျရင်သူတို့အတန်းနေထဲမှာကြာရင်အခုဒီ new educational ဟိုသူတို့ reform နေနဲ့စရဲပေါ့နော်ပညာစနစ်အစ်စ်နဲ့အဲ့ဓာတွေနဲ့သူတို့ကိုင်ညီအောင်လို့ပေါ့တန်းထဲမှာသင်ဖို့နောက်ပြီးတော့ဒီက GOE ကသူတို့ကိုပေးလိုက်ပါတယ်ဒီက poster တွေ worksheets တွေဘာလို့အစိုးရရဲ့စာအုပ်ကလေးတွေကမလုံလောက်ပါဘူးအစိုးရစာအုပ်တွေကလေဟိုကလေးတွေအတွက်ပေါ့နော်ဟို activity ခေါ်တာပေါ့နော်အဲ့ဒီဟာတွေကမလုံလောက်ဘူးအဲ့ကြောင့်မို့အဲ့လိုပေးပါတယ်သူတို့ကအဲ့ဒီတိုင်းပြန်သင်မှာပါသူတို့အတန်းနေတယ်မှာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်နဲ့အတူလက်တွဲပြီးအခုလိုသင်တန်းတွေပို့ချပေးလာခဲ့တာဒီနှစ်နဲ့ဆိုရင်6နှစ်ရှိလာခဲ့ပါပြီအစိုးရအထောက်ပံ့မှာပါပဲအလူရှင်တွေရဲ့တနိုင်တစ်ပိုင်းလှူဒန်းငွေတွေနဲ့ဒီပညာရေးအစီအစဉ်ကိုလှုပ်ဆောင်နေတာဖြစ်ပြီးနောက်နှစ်တွေမှာဆက်လက်လှုပ်သွားနိုင်ဖို့အတွက်လည်းကြိုးပမ်းနေတဲ့အကြောင်းဒေါ်ဆန္နာခင်ကပြောပါရယ်အခုလိုအစိုးရမူလာတန်းတင်ဆရာဆရာမတွေအတွက်အင်္ဂလိပ်စာအထောက်အကူပြုသင်တန်းစတင်ပို့ချဖြစ်လာခဲ့တဲ့အကြောင်းကိုတော့ဒေါ်ဆန္နာခင်ကအခုလိုပြောပြပါရယ
်အန်တီရဒီတိုင်းပြည်ကိုလာဖို့အစီအစဉ်ရှိလို့အစဦးဖြိုးမင်းသိန်းကသူကအရင်တော့အမတ်ပဲဖြစ်သေးတယ်အဲ့ဒီအချိန်မှာသူကအရန်တိုက်တော့ပါတယ်လာပါကျွန်တော်တို့ပညာရေးဟာအင်မတန်လိုပါတယ်အန်တီတို့လိုလူမျိုးတွေလိုပါတယ်ဆိုပြီးတော့အဲ့ဒါရောက်လာပါတယ်ချောင်းနှစ်လုံးပါလေအဲ့တော့ကိုမိတ်ဆွေတွေကိုခေါ်ပေါ့နော်ခေါ်ပြီးတဲ့အခါကျလို့ရှိရင်သူတို့တင်ပါဆိုပြီးတော့အမေရိကန်ကလည်းခေါ်ခဲ့တယ်အဲ့ဒီလုံနဲ့စတာပ
ါဒီနေ့သင်တန်းကိုတက်ရောက်တဲ့မွန်ပြည်နယ်မူလုံမျိုးကမူလာတန်းပြဆရာမဒေါခင်ထိုက်ထိုက်ကတော့ဒီသင်တန်းကြောင့်အင်္ဂလိပ်စာအသုံးအနှုန်းတွေပိုးပြီးတော့သိလာရတယ်လို့သင်ကြားမှုနီးသစ်တွေလည်းပိုးပြီးရလာတယ်လို့ပြောပါရယ
်။ဟိုတော့ငါဆိုကျမတို့အင်္ဂလိပ်ကိုနည်းနည်းမပြောရဲမဆိုရဲပေါ့နော်။ဟိုဒီ GOE သင်တန်းဖွင့်လှစ်လိုက်တဲ့အတွက်ကြောင့်ကျမတို့အခု၅ဘက်မှဆိုရင် postcase တွေ၊ဟော postcase တွေ၊ဟာဘယ်လဲစက်စကလုံးအစ်စ်လေးတွေ၊ဂိမ်းကစားနည်းအစ်စ်လေးတွေဟိုရသွားတယ်ပေါ့နော်။ဟိုတော့ငါဆိုအင်္ဂလိပ်စာဆိုရင်ကျမတို့သင်ရင်ကလေးတွေမြင်းငွေတယ်ပေါ့နော်။ဟို GOE မှာသင်တဲ့အင်္ဂလိပ်စာပုံစံလည်းကြတော့ဟိုကလေးတွေပျော်ရွှင်မယ်ကားပဲပေါ့နော်။အဲ့ဒါကျမတို့ကကလေးလက်တွေ့ပေါ်မှာလည်းကိုပြန်ရအောင်ခင်ဗျပြန်လဲပြီးတော့အသုံးချမှာပေါ့နော်ဒီကနေ့ဒီ
အခုလိုမျိုးတင်နှံမျိုးတွေကနေရရှိတဲ့တင်ကြားမှုပုံစံတွေကိုယူပြီးတော့ကိုယ့်ရဲ့ရွာဒေသကခလီးငယ်တွေအတွက်အကောင်းဆုံးပြန်လည်မျှဝေပေးနိုင်မှုမျှော်လင့်တဲ့အကြောင်းတင်နှံတက်ရောက်လာသူမော်လမြိုင်မျိုးကမူလာတန်းချောင်းစရာကိုကျော်မျိုးသူကလည်းပြောပါတယ်
အခုဒီတင်နှံမှာကျွန်တော်တို့ native speaker တွေဖြစ်တဲ့မှာချက်ဆူဆန်တို့အမေရိကန်ကလာပြီးတော့သူတို့အမေရိကန်ပညာရေးကဘလို့တင်ကြားတဲ့စနစ်တွေဒီစနစ်တွေကျွန်တော်တို့ပို့ချလိုက်တာအဲ့ဒီဒီစနစ်တွေကျွန်တော်ကြည့်ပြီးတော့ကျွန်တော်တို့ရွာကိုရောက်သွားရင်ဒီခလီးတွေနဲ့ဘလို့အန်ဂိုက်ဖြစ်မလဲပေါ့ကျွန်တော်တို့ကချိန်ကြည့်ပြီးတော့ကျွန်တော်တို့မြန်မာကလေးနဲ့ဘလို့အန်ဂိုက်ဖြစ်မလဲချိန်ကြည့်ပြီးတော့တင်ကြားပေးရမှာ
ဒီနေ့ဇနက်စင်ပွဲမှာတင်နှံတက်ရောက်လာတဲ့ဆရာမတွေကတေးသချင်းတွေရိုးရာကတွေအပြင်ပညာပေးသရုပ်ဖော်ပြဆက်တစ်ခုကိုလည်းတင်ဆက်ခဲ့ပါတယ်တင်ငန်းကျုံမြို့နယ်ကမိုးတောက်ပန်းပညာရေးစင်တာမှာကျင်းပတဲ့ဒီနေ့တင်နန်းစင်ပွဲအခမ်းအနားကိုတင်ငန်းကျုံမြို့နယ်လွှတ်တော်အမတ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင
်သောရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွဲဖြည့်ရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်ဒါပေမဲ့လေဖော်ထုတ်ရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျွလွန်နေကြတာပါလဲကျွလွန်သူတွေကိုဘလို့ဖော်ထုတ်ရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရင်လိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီရီတဲ့လေလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုင်းရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်။
ရရှာရဲ့ထူးဆုံးစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကပြုစုခဲ့တဲ့စီရင်ခံစားဖို့ကောက်နှုတ်သုံးသက်ချက်တွေအလုံးရှင်းနေချိုဝီလျံဘားကထုတ်ပြန်ပေးဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတောင်းဆိုလိုက်ပါတယ်ထူးဆုံးစစ်ဆေးမှုရဲ့တွေ့ရှိချက်တွေဟာရှင်းနေချိုရဲ့သုံးသက်ချက်တဲ့သမတ်တော်နဲ့ထရန့်ကိုထိခိုက်စေနိုင်တဲ့ချက်လက်တွေပါဝင်နေတာကြောင့်သုံးသက်ချက်ပေါ်ဆုံးစစ်ဆေးသူတွေကဘဝင်မချဖြစ်နေတယ်လို့မီဒီယာတွေကဖော်ပြခဲ့ပြီးတော့တိုက်ခန့်ဒီမိုကရက်ကိုယ်စားလှယ်ဂျယ်ရီနက်လာကရှင်းနေချိုထံစာပို့ပို့တောင်းခံလိုက်တာပါအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ဆွေးနွေးမှုတွေမှာသိသာတဲ့ထုတ်တက်မှုတွေရှိရမလဲသဘောတူညီချက်အစ်စ်မရသေးတဲ့အကြောင်းအမေရိကန်သမ္မတနဲ့တရုတ်ထုတ်ဝင်ချုပ်တို့ကအတည်ပြုလိုက်ပါတယ်သဘောတူညီချက်ရဖို့နှိစက်မှုတွေတော့ရရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကတရုတ်ထုတ်ဝင်ချုပ်လူဝေးနဲ့အင်ပြီတော်မှာမနေ့ကတွေ့ဆုံစဉ်မှာပြောကြားသွားခဲ့တာပါအီသီယိုးပီးယားလေကြောင်းလိုင်းကလင်းပြီးခဲ့လာတဲ့ပြက်ကျခဲ့ရမှာလင်းကိုဆက်ရမသွားအောင်ထိမ့်ပြတဲ့စနစ်မှာပါဝင်တဲ့အယုံကဆက်ပစ္စည်းချွေယုံမှုနဲ့ဆက်နွယ်နေတဲ့အကြောင်းဘောဝင်ကုမ္ပဏီကဝန်ခံပြောဆိုလိုက်ပါတယ်။ဘောဝင်ကုမ္ပဏီအမှုဆောင်ရာရှိချုပ်ဒန်နက်စ်မိုလင်ဘတ်ကတော့သေဆုံးသူတွေအတွက်ဝန်ထမ်းကပြောကြားလိုက်တယ်လို့ရက်ဆိုင်ထားတဲ့ Maxite အမျိုးအစားလေးနဲ့မှ software တွေစာထုတ်တက်ဆင်ပြီးစီးသွားရင်ပြဿနာပြေလည်နိုင်မယ်အကြောင်းလည်းပြောဆိုထားပါတယ်။လနက်ကံပိပခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရဲသားတွေထိခိုက်ဒေဆုံးခဲ့ရတဲ့ပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ပါတယ်။ပုသီတော်မြို့နယ်အတွင်းကပုံညိုလေးကြီးရမှာပေါ်ထုနေတဲ့ကဆစ်ရရင်စင်းရဲ့ပြစ်ခတ်မှုကြောင့်အရဲသား9ယောက်ထက်မနည်းဒေဆုံးပြီး18ယောက်တန်းရရှိတဲ့အကြောင်းနဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာမချလင်းရဲ့ရဲတွေကရွေးကြတွေအကြီးအကျယ်ပြောင်းရွှေ့ထွက်ခွာတဲ့နေမျိုးဖြစ်ကြောင်းလဲကုလသမဂ္ဂလူ့ခွင့်ဆိုင်ရာကော်မရှင်နာမင်းကြီးရုံးကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ကပြောပြပြီးသွားတာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Folaric ဖြစ်ပါတယ်အခုကျမတို့အတန်လွင်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. ။